ဟောင်ကောင်ကအစိုးရဆန့်ကျင်ရေးဆန္ဒပြသူတွေထိန်းချုပ်ထားတဲ့တက္ကသိုလ်ကိုရဲတပ်ဖွဲ့ကတနင်္ဂနွေနေ့တညလုံးဝိုင်းရံထားခဲ့ပြီးတဲ့နောက်တနင်္လာနေ့မနေ့အစောပိုင်းမှာဝင်ရောက်ထိုးပေါက်စီးနှင်းနေပါတယ်။တနင်္လာနေ့အာယုံမတက်ခင်အချိန်ရဲတပ်ဖွဲ့ကလှုပ်ရှားဆောင်ရွက်တာမှာတက္ကသိုလ်ဝင်အတွင်မီးလောင်ပေါက်ကွဲဓာတ်တွေလည်းတွေ့ရပါတယ်။တက္ကသိုလ်အဆောင်နေ့အတွင်ဝင်ရောက်စီးနှင်းဖို့အတွက်အထူးဗျူဟာအဖွဲ့ကိုအသုံးပြုပါတယ်။ဆန္ဒပြသူဒါဇင်နဲ့ချီအဖမ်းခံရပြီးဓာတ်ရိုက်ထုတ်လွှင့်နေတဲ့ရုပ်သံထဲမှာတော့ရဲကားတစ်စင်းနဲ့တက္ကသိုလ်အဝင်ဂိတ်မှာလည်းမီးထောက်တွေတွေ့နေရပါတယ်။ဟောင်ကောင်ကတက္ကသိုလ်ဝင်ထဲမှာတနင်္ဂနွေနေ့သကောင်းကျော်တနင်္လာနေ့အကူမနေ့ခင်းအစောပိုင်းဆန္ဒပြကျောင်းသားတွေနဲ့ရဲတပ်ဖွဲ့ကြားထိတ်တိုက်တွေ့ပြီးရုံရင်ဆန်ကန်လည်းဖြစ်ပါတယ်။ဟောင်ကောင်ကျွန်းပြီးခဲ့တဲ့9လကျော်ကစခဲ့တဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေအတွင်အဆိုအဝါဆုံးအကြမ်းဖက်မှုတစ်ခုလို့ဖြစ်ခဲ့တာပါဆန္ဒပြကျောင်းသားတစ်ဖွဲ့ကသတင်းပတ်နဲ့ချီပြီးအတားဆီးတွေလို့အုတ်ခဲတွေလောက်လေးကွာတွေဓာတ်ဆီပလင်းတွေအပါအဝင်လက်ဖြစ်လက်နက်တွေတူလောင်ထရာဟောင်ကောင်ပိုလီတက်နစ်တက္ကသိုလ်အဆောင်တွေမှာတနင်္ဂနွေနေ့နှောင်းပိုင်းမှာရဲတပ်ဖွဲ့ကဝင်ရောက်စီးနင်းပါတယ်ရဲတွေကညအမှောင်ကိုအသားစီးရယူပြီးမိသက်ပိုက်တွေအသုံးပြုခဲ့သလိုမျက်ရည်ယိုဘုံးတွေနဲ့လည်းပစ်ပါတယ်ဆန္ဒပြသူတွေကရေနံစီပလင်းကိုမိရှို့ပစ်ပေါက်ခဲကြသလိုတခြားရရလက်နက်တွေနဲ့တုံ့ပြန်ခဲ့ကြပြီးတဲ့နောက်ရဲတွေပြန်ဆုတ်သွားတာပါဒါပေမဲ့တက္ကသိုလ်အဆောင်ဝင်းကိုရဲတွေကဝိုင်းရံထားပြီးဆန္ဒပြသူတွေတက္ကသိုလ်ဝင်းထက်ကနေထွက်ခွာဖို့နောက်ဆုံးအချိန်သတ်မှတ်ချက်တွေကိုလည်းအကြိမ်ကြိမ်ပေးခဲ့ပါတယ်ဆန္ဒပြသူတွေဆက်ပြီးတိုက်ခိုက်နေရင်ကြီးအစ်စ်တွေတုံးရမယ်အခြေအနေရောက်သွားမယ်လို့လည်းရဲတပ်ဖွဲ့ဘက်ကဒေသစံတော်ချုပ်ညတကောင်ကျော်မှသတိပေးခဲ့ပါတယ်တေးဆုံးမှုနဲ့ပတ်သက်တဲ့အစီရင်ခံချက်တွေတော့အခုချိန်ထိမရှိသေးပါဘူး။ VOA သတင်းတောက်တီအပါအဝင်နိုင်ငံတကာသတင်းတောက်အဖွဲ့တစ်ခုလည်းတက္ကသိုလ်ဝင်အတွင်မှာရှိနေပါတယ်။